မြန်မာနိုင်ငံတွင်တည်ငြိမ်မှုမှာမရေမရာအခြေအနေတွေတိုးလာနေတာနဲ့အတူစီးပွားရေးအလားအလာလည်းအာရော့လာတယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်။2018ခုနှစ်အတွင်းမှာတော့ပြည်ပပို့ကုန်တဲ့စိုက်ပျိုးရေးပိုင်းမှာဥမော်ခဲ့တာကြောင့်ဖွံ့ဖြိုးမှုပဲဥတီခဲ့ပေမဲ့အခုတော့အရှိန်လျော့လာတဲ့အနေအထားကိုတွေ့ရတယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်ပခန့်ရဲ့ကြရဲ့ကြောင်းနိုင်ငံခြားယင်းနှိမ့်မြုံနံသူတွေရဲ့စိတ်ဝင်စားမှုနဲ့အလူရှင်တွေရဲ့ငွေကြေးထောက်ပံ့မှုကိုအာရုံစေနိုင်ပြီးဖွံ့ဖြိုးမှုအကျဘက်ကိုဥတီနိုင်တယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။လက်ရှိဘဏ်လုပ်ငန်းခန္ဓာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းဘဏ်တွေဘက်ကငွေကြေးမှတ်တည်ဖို့နှောက်နှေးနေမယ်ဆိုရင်တော့နိုင်ငံလုံးဆိုင်ရာငွေကြေးစီမံခန့်ခွဲမှုအပေါ်ထိခိုက်မှုရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအလုံးလုံးနိုင်တဲ့လူဦးရေကြီးထွားလာနေပြီးအလုံသမိုင်းအင်အားနဲ့မဟာဗျူဟာကျတဲ့ဒီနေရာတို့ကိုထောက်ပြပြီးရေရှည်အလားအလာတွေကောင်းနေဆိုတာကိုတော့ IMF ရဲ့အမှုဆောင်ညွှန်ကြားရေးမှူးတွေကအသိအမှတ်ပြုပါတယ်။ဒါပေမဲ့စီးပွားရေးလှုပ်ရှားမှုအရှိန်ဟုန်ရုတ်ရော့လာပြီးဖွံ့ဖြိုးမှုကျလာနိုင်တဲ့အလားအလာကများနေတယ်လို့လည်းထောက်ပြပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခန့်တွေရှေ့ကျလာတာကြောင့်ဖြစ်လာနိုင်ခြေရှိတဲ့တရားမှုတွေနဲ့ဘဏ်လုပ်ငန်းကဏ္ဍမတည်ငြိမ်မှုတွေအပေါ်မှာတော့အထူးသဖြင့်စိုးရိမ်ကြောင်းလဲထောက်ပြထားပါတယ်ရှင်။